The Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အတန်းရဲ့2018ခုနှစ်ဇွန်လ18ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေ9 kilometer 1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မအမြတ်သိန်းအောင်ကတာဝန်တင်ဆက်သွားမှာပါရှင်
။ကျွန်မသင်္ကေတထိုက်ပါရှင်။လီဗျာကမ်းလွန်ကနေရာနဲ့ခြေတဲ့ရွှေပြောင်းအခြေချသူတွေကိုကယ်ဆယ်လာတဲ့တင်ဘော့ကဒီကနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာပါပြီ။ကမ္ဘာဖလားဘောလုံးပွဲချင်းပါရာရုရှားမှာမနေ့ကဖြစ်ခဲ့တဲ့ရင်တိုက်မှုအတွင်းလူ9ဦးဒဏ်ရာရခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာမှာတော့ဒီနေ့မုတ်တုံမိုးဦးအစမှာပဲမြန်မာနိုင်ငံတော်ဝန်မုတ်တုံလေအားအလွန်ကောင်းနေပြီးဒီသတင်းပတ်ထဲမှာလေပြင်းတွေတိုက်ခတ်မိုးသည်းထန်စွာရွာသွန်းပြီးရေကြီးရေရှမ်းစတဲ့သဘာဝဘေးအန္တရာယ်တွေကြုံတွေ့နေရပါတယ်ဒီနေ့တွေမှာဘာကြောင့်ထူးထူးခြားခြားမိုးများရပါသလဲ
အခုရှိတာကတော့မိုးနည်းနည်းများလာတဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီကေရဆနစ်ကလည်းနည်းနည်းချိုးရင်းတော့လာပါတယ်ပြတော်တွေပြုံးလာလည်းပါတယ်အဲဒါကြောင့်နည်းနည်းတော့ပုံမြင်ဒေသလိုအမျိုးမျိုးရွာလာ
မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မှာမြန်မာနိုင်ငံကိုတင်ပို့မဲ့ဆိုဒီယမ်ဆိုင်ယာနိုက်48တန်ဖမ်းဆီးရမိတဲ့တွင်တရုတ်နိုင်ငံရှန်ဟိုင်းမြို့ကအာရှအီလက်ထရောနိကုန်ပစ္စည်းအယောင်ပြပွဲအကြောင်းနဲ့အတူညူယောက်မြို့အစိုးရမိန်ကလေးကျောင်းတစ်ကျောင်းမှာကျောင်းသူတွေကိုအကနဲ့ပေါင်းစပ်နိုင်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာပညာတွေသင်ယူစေဖို့လှုပ်ဆောင်နေတဲ့အကြောင်းစတဲ့တွင်လွှာတွေကိုတင်ဆက်ပေးသွားပါမယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညုံဦးတို့ကပြောပြပေးပါအောင်ရှင်
လီဗျာကမ်းလွန်ကနေပြီးခဲ့တဲ့သတင်းဖတ်တုန်းကရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့နေစီမချာဆရာဝန်များအဖွဲ့ရဲ့ Aquarius တင်ပေါ်အီတလီနဲ့မော်ဒန်နိုင်ငံတို့မှကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။ရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့တင်ပေါ်နဲ့အတူအီတလီရေရင်နှစ်ဆင်းလဲလိုက်ပါလာပါတယ်။Aquarius တင်ပေါ်မှလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ဒက်တီလိုတင်းဘော့ကတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဆက်ရောက်ခဲ့ပါတယ်။အိုရီအိုနီတင်းဘော့ကတော့ဒီနေ့နှောင်းပိုင်းမှာရောက်လာဖွယ်ရှိပါတယ်။ရွှေပြောင်းအခြေချသူတွေကစိုးရိမ်ပူပန်ပြီးပင်ပန်းနွမ်းနယ်နေကြတယ်လို့လည်းဆရာဝန်တွေကပြောပါတယ်။စပိန်နိုင်ငံဗလန်စီယာမြို့မှာတော့ကြိုးဆိုပါတယ်ဆိုတဲ့စာတမ်းကိုဘာသာစကားမျိုးစုံသုံးရေးသားထားပြီးရွှေပြောင်းအခြေချသူတွေကိုကြိုးဆိုခဲ့ကြပါတယ်။ရောက်ရှိလာကြတဲ့ရွှေပြောင်းတွေထဲမှာအမျိုးသား450အမျိုးသမီး80တို့ပါဝင်တဲ့အကြောင်းဗလန်စီယာမြို့ကတာဝန်ရှိသူတွေကပြောပါတယ်။အမျိုးသမီး9ဦးကတော့ကိုဝင်ဆောင်နေဖြစ်ပါတယ်။အသက်73နှစ်အောက်ကလေးငယ်12ဦးပါပြီးဆေးကြောသက်က89ဦးပါဝင်ပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကတော့နိုင်ငံပေါင်း26ခုကဖြစ်ပြီးအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလည်းပါတယ်လို့နေစည်းမချဆရာဝန်များအဖွဲ့ကပြောပါတယ်။စပိန်ဝန်ကြီးချုပ်သစ်ပီဒရိုဆန်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးမဖြစ်စေရေးကူညီဖို့တာဝန်ရှိတဲ့အကြောင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့တာဝန်ရှိတာနဲ့အတူဒီလူတွေကိုဘေးကင်းလုံခြုံမှုရှိရှိနဲ့ကန့်ကွက်ခွင့်ပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုထားပါတယ်။ရွှေပြောင်းခြေချသူတွေကိုတင်ဆောင်လာတဲ့ Aquarius တင်မော့ကိုအီတလီဘက်ကလက်မခံခဲ့တာဟာလူသားမဆန်တဲ့လုပ်ရလို့လဲဗလန်စီယာမြို့တော်ဝင်ဂျိုအန်ရီဘိုကပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်ရှေ့ဘက်ခြမ်းမှာစနေနေ့ကတေခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်မလို့လူ25ဦးထက်မနည်းသေဆုံးသွားပါတယ်။မွတ်စလင်တို့ရဲ့အစ်နီဘွဲတော်တွင်နှစ်ဖက်အပြန်အလှန်ယာယီသဘောအပြစ်ခတ်ရစေးယူထားတာကိုပျော်ပါပြီးတော့ပွဲကျင်းပနေကြတဲ့အစိုးရစစ်သားတွေတာလီဘန်သဘောတွင်နဲ့ရပ်သားတွေရှိရာလူအုပ်ကိုအသေးခံဘုံခွဲတိုက်ခိုက်မှုလုပ်တာပါ IS အဖွဲ့ကသူ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပါတယ်တစ်ဆုံတဲ့အထဲမှာအာဖဂန်လူညိုရေးတပ်ဖွဲ့ဝင်တွေတာလီဘန်သဘောတွင်နဲ့ရပ်သားတွေပါတယ်လို့လူညိုရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်နန်ဂါဟာပြည်နယ်ကဂျလာဘလတ်မြို့ရဲ့အပြင်ဘက်မှာခုလိုမျိုးကားဘုံခွဲတိုက်ခိုက်မှုဖြစ်တယ်လို့အစိုးရပြောခွင့်ရသူက VOA ကိုပြောပါတယ်တိုက်ခိုက်မှုကြောင့်မလို့လူ30ထက်မနည်းလဲပြင်းထန်စွာဒဏ်ရာရထားပါတယ်။နန်ဂါဟာဒေသဟာဆိုလို့ရှိရင် IS အဖွဲ့ရဲ့အမာခံနေမြေတစ်ခုဖြစ်တယ်လို့ပဲမကြာခဏဆိုရင်လဲစစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုတွေကြုံရတတ်ပါတယ်။လူလူရဲ့ဆန္ဒအရအစ်ပွဲတော်ရဲ့3ရက်ကြာယာယီသဘောတူထားတဲ့အပြစ်ခတ်ရစေးကိုဆက်ပြီးတော့ထိန်းထားဖို့သူ့ရဲ့လူညိုရေးတပ်ဖွဲ့တွေကိုမိန်ထုတ်ထားတယ်လို့အာဖဂန်သမ္မတအရှရက်ဂန်နီကပြောဆိုပြီးတော့တာလီဘန်တွေဘက်ကလည်းအပြစ်ခတ်ရစေးကိုဆက်လုပ်ဖို့တိုက်တွန်းပြီးတော့ဒဏ်ရာရထားတဲ့တာလီဘန်တွေကိုစေကူတာပေးမယ်လို့ကန့်လှမ်းပါတယ်။ အခုလိုမျိုးသမရဂန္ဒီရဲ့ကြီးညာချက်နဲ့ကလန်းချက်ပေါ်မှာတထက်တဲ့သဘောတူတယ်လို့အမေရိကန်နိုင်ငံကြီးဌာနကတုံ့ပြန်ပါတယ်အပြစ်ခတ်ရစေးရေးကိုရပ်တိုးပြီးတော့ညီညာရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့သမရဂန္ဒီရဲ့ကလန်းချက်ကိုထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကကြီးညာချက်ထုတ်ပါတယ်ညီညာရေးဆွေးနွေးပွဲတွေဖြစ်ဖို့အတွက်အမေရိကန်ဘက်ကထောက်ခံကူညီသွားဖို့အစဉ်သစ်ပြင်ထားတယ်လို့လည်းဆိုပါတယ်အာဖဂန်ဆူရနဲ့တာလီဘန်တို့ကြားမှာ18နှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့၃ရက်ကြာအစ်ပွဲတော်ဆတဲ့တောက်ကြာနေမှာအပြန်အလှန်အပြစ်ခတ်ရစဲမှုရယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ရှင်မင်းနိုင်ငံကအဓိကစိတ်ကမ်းမြို့ဟော်ဒီဒါကိုစော်တီဥဆောင်တဲ့တပ်ဖွဲ့တွေဝင်သွားပြီးဖြစ်တာကြောင့်ဤပွဲတော်ကာလအလှရက်ကိုတခြားနေရာကဆွေမျိုးတွေနဲ့အတူဆင်နွှဲဖို့သွားကြတဲ့မြို့ကန်ကြီးပြန်လာပွဲမရှိသေးဘူးလို့အကူအညီပေးရေးတာဝန်ရှိသူတွေကပြောပါတယ်မြို့မှာဆက်ရှိနေသူတွေဟာဗလီသွားဖို့ဒါမှမဟုတ်လဲမိတ်ဆွေတငယ်ချင်းမိသားစုတွေစီသွားဖို့ကြောက်ရွံ့နေကြတယ်လို့နော်ဝေးဒုက္ခသည်ဆိုင်ရာကောင်စီကစနေနေ့တုန်းကပြောပါတယ်မြို့ကအများပြားဟာတိုက်ပွဲတွေကြောင့်သူတို့အိမ်ကနေဝေးဝေးကိုသွားဖို့ကြောက်ကြတယ်လို့လဲနော်ဝေးဒုက္ခသည်ဆိုင်ရာကောင်စီကပြောပါတယ်ဟော်ဒေတာမြို့အတွက် NRC ရဲ့လုပ်ငန်းညှိနှိုင်းရေးမှူးဆလင်းအယ်ရှာမီရီကတော့တရက်တရက်ကုန်ဆုံးနေတာနဲ့အမျှလူတွေဟာမွန်းကျက်မှုပို့ပြီးတော့ခံစားလာကြရတယ်။အပွဲတော်ကာလဟာမိသားစုတွေနဲ့အတူငြိမ်းချမ်းပျော်ရွှင်စွာဖြတ်သန်းရတဲ့ကာလဖြစ်တဲ့မြို့မှာတိုက်ပွဲတွေဖြစ်လာရင်ကိုယ့်အိမ်ဘယ်တော့လာပြီးတော့မှန်မလဲဆိုတာကိုသိရဖို့ထိုင်ဆောင်နေရမယ့်ကာလမဟုတ်ပါဘူးလို့ထုတ်ပြန်ချက်မှာပြောဆိုပါတယ်။ဟော်ဒီဒါမြို့ဟာစာနယ်ရိက္ခာပါဝင်စာနာမှုအကူအညီတွေစပြီးဝင်ရောက်တဲ့နေရာဖြစ်တာကြောင့်အရေးပါပြီးမဟာဗျူဟာကျတဲ့နေရာဖြစ်ပါတယ်။မြို့မှာရှိတဲ့အရက်သား6သိန်းလောက်အတွက်အရေးပါတဲ့အကူအညီတွေပေးပို့နိုင်ရေးဟော်ဒီဒါမြို့ကိုဆက်ပြီးဖွင့်ထားပေးဖို့ရီမင်မာတိုက်ခိုက်နေသူအလုံးကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကပန်ချာထားပါတယ်ရှင်
နီကာရာဂွာရဲ့မြို့တော်မန်နဂွာမှာစင်းနေတုန်းကတိုက်ခိုက်မှုဖြစ်ရနှစ်ခုအတွင်းလူ10ဦးသေဆုံးပါလေစင်းနေအစောပိုင်းတုန်းကမျက်နှာဖုံးတက်ထားတဲ့သူတွေကအိမ်တိမ်ကိုမိုလိုတော့လက်လုတ်တက်စီပုံးနေနဲ့ပစ်ခတ်ခဲ့လို့မိသားစုတစုတည်းကပဲလူကြီး4ဦးကလေး2ဦးသေဆုံးခဲ့ရပါတယ်ဒီမီရှိုတက်ခိုက်မှုဟာသမရဒန်နီယယ်အိုဒဂါကိုတစ္ဆာခံတဲ့ပြည်သူစစ်တွေရဲ့လက်ချက်ဖြစ်တယ်လို့ကြံရှိတဲ့မိသားစုဝင်တူကဖြစ်တယ်မှာလေဒါမှမဟုတ်ရဲတပ်ဖွဲ့ရဲ့ကြီးညာချက်ထဲမှာတော့ဒါရာဇဝတ်ကိုင်းတကိုင်းရဲ့လက်ချက်လို့ဆိုပါတယ်နောက်ထပ်ဖြစ်ရကတော့ဒီမြို့တော်မနဂွားမှာရှိတဲ့အဆောင်အုံတစ်ခုကိုကာယံထားတဲ့အတားအဆီးတွေကို municipal အလုပ်သမားတွေရဲတွေနဲ့ဒေသခံတွေဖယ်ရှားနေစဉ်အတွင်းမှာတက်ခိုက်ခံရတာပါမျက်နှာဖုံးတက်ထားသူတွေကအဲ့ဒီလမ်းရှင်းနေတဲ့သူတွေကိုဝင်ရောက်ပစ်ခတ်ပြီးတော့နှစ်ဦးကိုမီရှိုတက်ခဲ့ကြတာပါနီကာရာဂွာနိုင်ငံမှာလူပေါင်း190ကျော်သေဆုံးခဲ့ရတဲ့အစိုးရဆက်ညီဆန္ဒပြမှုတွေပေါ်ဆစ်ဆီးဖို့အတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုခွင့်ပြုလိုက်ပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်ဖို့အစိုးရနဲ့ရပ်ဖက်ဖွဲ့တွေကြားသဘောတူညီခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးနောက်ထပ်အကြမ်းဖက်မှုတွေကြုံလာရတာပါအကြမ်းဖက်မှုအလုံးကိုအဆုံးသတ်ရေးဟာအခြေခံအကျဆုံးလိုအပ်ချက်ဖြစ်တယ်လို့နိုင်ငံချင်းဝန်ကြီးဒန်နစ်မာကတာကတောက်ကြနေကပဲပြောခဲ့ပါတယ်ပြည်စင်ခန်းစားခွင့်ပြည်စင်အစုပေါ်အခြေခံပြီးတော့ဧပြီလကလေးကစပြီးတော့သမရအိုဒီဂါကိုစန့်ကျင်တဲ့စလားပြမှုတွေပေါ်ခဲ့တာပါ2021ခုနှစ်မှာလုံးမဲ့ယူကောက်ပွဲကို2019ခုနှစ်မှာလုံးဖို့တောင်းဆိုချက်တွေကိုအရင်လက်ဝဲသဘုံဖြစ်ခဲ့တဲ့တမရအိုဒီဂါကတစုံတရာဖြည့်ပြီးဖို့ရှောင်လဲနေပါတယ်တိုင်းပြည်ဖွဲ့စည်းပုံအရတမရတက်တန်းတစ်ခုပဲခွင့်ပြုထားပြီးမယ်လို့2017မှာလုံးတဲ့ယူကောက်ပွဲမှာတမရအိုဒီဂါကိုတရားရုံးကနေပြီးတော့ဆက်ပြီးတော့ယူကောက်ပွဲဝင်ခွင့်ပေးခဲ့ပါတယ်အဲဒီ3နှစ်ကြာမှာတော့တမရတက်တန်းကန့်သတ်မှုကိုပယ်ဖျက်တဲ့ဖွဲ့စည်းပုံပြင်ဆင်မှုကိုလုပ်ပါတယ်2016ခုနှစ်မှာတော့သမရအိုဒီဂါဟာမဲ80ရက်ကနုံးကျော်ရရှိပြီးတော့၃ချိန်ဆက်တိုက်သမရတတန်ရယူခဲ့ပါတယ်။ဒါပေမဲ့မဲရလတ်တွေအပေါ်မှာမိကုံထုတ်စရာတွေရှိတယ်ဆိုပြီးတော့လိလာသူတွေကပြောဆိုပါတယ်ခင်ဗျာ
။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ79 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Greece နဲ့ Macedonia နိုင်ငံသားရေးဝန်ကြီးတွေနိုင်ငံအမည်ပြောင်းလဲတဲ့သမိုင်းဝင်ပနာမသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးကြပါတယ်။ဂရိနိုင်ငံသားဝင်ကြီးနီကိုကော့တီယပ်စ်နဲ့မက်ဆီရိုနီးယားနိုင်ငံသားဝင်ကြီးနိုင်လိုလာဒီမီထရိုက်တို့ဒီကနေ့တနင်္ဂနွေနေ့မှာနှစ်နိုင်ငံနယ်စပ်အနီး Precep Lake ခရိုင်မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာပါ Balkan ဒေသနိုင်ငံလေးကိုမြောက်ပိုင်းမက်ဆီဒိုနီးယားနိုင်ငံအဖြစ်နာမည်ပြောင်းလဲတဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုတော့ဂရိဝင်ကြီးချုပ် Alexis Tsipras နဲ့မက်ဆီဒိုနီးယားဝင်ကြီးချုပ် Zoran Zaev တို့လည်းတက်ရောက်ကြပါတယ်မ မက်ဆီရိုနီးယားနိုင်ငံဘက်ကနိုင်ငံအမည်ပြောင်းလဲဖို့သဘောတူခဲ့တာဖြစ်ပြီးအပြန်အလှန်အားဖြင့်မက်ဆီရိုနီးယားနိုင်ငံကိုနေတိုးနဲ့ဥရောပသမဂ္ဂတို့ထံအဖွဲ့ဝင်အဖြစ်ဝင်ရောက်ခွင့်တားမြစ်ထားချက်ကိုဂရိဘက်ကဖယ်ရှားပေးမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုနှစ်နိုင်ငံလွှတ်တော်အမတ်တွေကအတည်ပြုရမှာဖြစ်ပြီးဒီလုပ်ငန်းစဉ်ကလက်နက်ချီကြမြင့်နိုင်သေးတာလည်းဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့မြို့တော်ကလူစီကားတဲ့ညကပွဲရုံတစ်ခုမှာလူပြိုပြီးတော့အသက်မပြည့်သေးသူလူငယ်ရှူပါဝင်စုစုပေါင်း18ဦးသေဆုံးခဲ့ရပါတယ်။ကြောင်းပွဲယူတဲ့ခန္ဓာတစ်ခုအတွက်လူရာဂနန်းချီရှိနေတဲ့အချိန်တွဲမှာဒီကပွဲရုံတွင်စကားများရန်ဖြစ်ပြီးတော့မြေကိုဘုံခွဲလိုက်ရတာကနေပြီးတော့လူအုပ်ကလန့်ပြီးတော့လူပြိုရာကနေအခုလိုမျိုးသေဆုံးမှုတွေဖြစ်ခဲ့ရတာပါ။လူလက်တန်းစားတွေရှိတဲ့ El Paraiso ရက်ွက်အတွင်းညကလပ်မှာအခုလိုဖြစ်ရကြောင်းမလို့လူ9ဦးထိခိုက်ဒဏ်ရာရတယ်လို့ပြည်ထောင်ဝင်ကြီး Mr. Rivero ကပြောပါရယ်။မြေယိုဘုံတုံးခဲ့တဲ့အတွက်ဆိုပြီးတော့ဆေကျော်တက်အရွယ်2ဦးပါဝင်လူ10ဦးကိုတာဝန်ရှိသူတွေကဖမ်းထားပါရယ်အခင်းဖြစ်နေတဲ့အချိန်မှာဒီကလပ်ထဲမှာလူ900ကျော်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါရယ်အများပြည်သူတွာလာတဲ့နေရာအတွင်းလက်နက်ပစ္စည်းကန်ဆောင်မှုကိုဟန်တားဖို့ပြက်ကွက်မှုနဲ့ကလပ်ရဲ့မန်နေဂျာကိုဖမ်းဆီးအရေးယူထားပါရယ်ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ဟာဆိုလို့ရှိရင်ကမ္ဘာပေါ်မှာအကြမ်းဖက်မှုဖြစ်ရအများဆုံးရှိတဲ့မြို့တော်တွေထဲကတစ်ခုဖြစ်ပါရယ်ခင်ဗျာ
ကမ္ဘာဖလားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့မော်စကိုကလမ်းဘေးလူသွားလမ်းတစ်ခုအပေါ်အငှားရင်တစ်စင်ဝင်ရောက်တိုက်ခိုက်ခဲ့လို့အကြမ်းဖက်ဝါဒစဲတိုက်ခိုက်မှုများဖြစ်သလားဆိုပြီးစွပ်ရိတ်မှုတွေတိုးခဲ့ပါတယ်။ဒါပေမဲ့လို့ဒါဟာမတော်တဆမှုတစ်ခုဖြစ်မယ်လို့ယူဆထားကြပါတယ်။အငှားရင်မောင်းသူဟာကားကိုထိမ့်သိမ့်နိုင်ပုံမရတော့ဘဲလမ်းဘေးသွားနေတဲ့လူအုပ်ထဲကိုဝင်တိုက်မိတာဖြစ်တယ်လို့မော်စကိုအာဏာပိုင်တွေကပြောဆိုထားပါတယ်။ကတိုက်တာကြောင့်လူ9ဦးဒဏ်ရာရပါတယ်အငှားရင်မောင်းဆိုသူကိုဖမ်းဆီးထားတယ်လို့လည်းသိရပါတယ်ရှင
်ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့ဒီကနေ့ဇူလိုင်လ18ရက်နေ့ကစားမယ့်အုပ်စုပွဲတွေကအုပ်စု E ကော့စတာရီကာနဲ့ဆာဘီယာအုပ်စု F မှာတော့ဂျာမနီနဲ့မက္ကဆီကိုအုပ်စု E ဘရာဇီးနဲ့ဆွစ်ဇာလန်နိုင်ငံတို့ဖြစ်ကြပါတယ်ကော့စတာရီကာနဲ့ဆာဘီယာပွဲကမြန်မာစံတော်ချိန်ညနေ6နာရီခွဲစပါဖြစ်ပါတယ်လက်ရှိကမ္ဘာဖလားချန်ပီယံဂျာမနီနဲ့မက္ကဆီကိုပွဲကတော့ည9နာရီမှာပါဒီခါမှာခင်ဗျည9နိုင်ခွဲမှာဖြစ်ပါတယ်ဘရာဇီးနဲ့ဆွစ်ဇာလန်နိုင်ငံကတော့ဒီတကောင်ကျော်12နိုင်ခွဲမှာစတင်မှာဖြစ်ပါတယ်မနေ့ကကစားခဲ့တဲ့ပြင်သစ်နဲ့ဩစတြေးလျပွဲမှာတော့2ဂိုး2ဂိုးနဲ့ပြင်သစ်ကနိုင်ပါတယ်အာဂျင်တီးနားနဲ့အိုက်စလန်ပွဲမှာတော့2ဂိုးစီနဲ့တည်ရကြပါတယ်အာဂျင်တီးနားကပနီတီကန်ခွင့်ရပြီမဲ့လေလီယိုနယ်မက်ဆီရဲ့ကန်ချက်လွဲချော်ခဲ့ရပါတယ်ဒေမတ်နဲ့ပီရူးပွဲမှာတော့2ဂိုး2ဂိုးမရှိနဲ့ဒေမတ်က3မှတ်ရရှိပါတယ်ပီရူးအသင်းကတော့ပနီတီပြစ်ဒဏ်ဘောကန်ခွင့်ရပြီမဲ့ဂိုးနဲ့လွဲချော်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ငီထိုင်းနဲ့ကိုသားညွန်တို့ကပြောပြခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီနေ့မုတ်တုံမိုးဦးဆမှာပဲမြန်မာနိုင်ငံတဝန်းမုတ်တုံလေးအားအလွန်ကောင်းနေပြီးဒီသတင်းပတ်ထဲမှာနောက်ရက်တီအထိလေပြင်းတွေတိုက်ခတ်မိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်ဒေသခံပြည်သူတွေအထူးသတိထားကြဖို့မိုးလေဝသနဲ့ဇလပေရညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်နိုင်ငံတော်မှမိုးများရေကြီးပြီးမြေပြိုကျမှုတွေတရားကျိုးကျမှုတွေကြောင့်လူသေးပျောက်ဖြစ်ရတဲ့အထိသဘာဝဘေးဒဏ်ကိုစိုးစိုးဝါးဝါးရင်ဆိုင်နေရတဲ့အတွက်အစိုးရတာဝန်ရှိသူတွေဘက်ကအချိန်နဲ့တပြေးညီကူညီကယ်ဆယ်ရေးတွေအရေးပေါ်ဆောင်ရွက်ပေးဖို့လဲဒေသခံတွေကတောင်းဆိုပါတယ်မတ်စုမွန်စုစည်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားပင်လယ်အော်ကပ်ပလီပင်လယ်ပြင်နဲ့မွန်တနင်္လာရီကန်ယိုရန်တခြားမုတ်တုံလေအားကအလွန်ကောင်းနေပြီးတော့မိုးသက်လေပြင်းတွေတိုက်ခတ်နေတာကြောင့်ဒီနေ့မိုးဦးမှာတော့အထူးသဖြင့်မွန်ပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းပါဝင်အေရဝတီမြဝန်းနဲ့မြမနိုင်ငံတနိုင်ငံလုံးတိုင်းတောင်နဲ့ထူးထူးခြားခြားမိုးများရေကြီးပြီးတော့ရေလွှမ်းမှုမှုဒဏ်ခတ်နေရတာကြောင့်မြေပြိုကျမှုတွေတံတားကျိုးကျပျက်စီးမှုတွေကြောင့်လူအသေးပျောက်ရှိနေပါတယ်ဒီသတင်းပတ်ထဲမှာကိုအနောက်တောင်မုတ်တုံလေအားကအလွန်ကောင်းနေတဲ့အတွက်မိုးစက်တိုက်တီးထန်စွာရွာသွန်းနိုင်ခြင်းရှိပြီးနှစ်ရက်သုံးရက်လောက်အထိကိုမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်မော်တနင်္လာနေ့ကောင်းတဲ့နေ့ချောက်ပေါ့နော်။တနင်္လာနေ့ဆိုရင်ကပလီပင်နယ်ပြင်နဲ့ပင်နာပင်နယ်ဟောတောင်ပိုင်းမှာတော့မိုးတုံလေအားလုံးကောင်းနေတယ်။ကောင်းနေတဲ့ကြောင့်မို့လို့ကျွန်တော်ကဒီမြို့ကကျွန်တော်ဒီကနေ့ဖြစ်တဲ့အရာကြီးရန်ကုန်ဗန်တင်ပြင်းပြင်းလာပြီပေါ့နော်ဒီဒေသတွေမှာတော့နေရာကွက်မှုကြီးကြတော့ဒေသနိုင်ငံကြီးရဲ့ဖြစ်ချင်းတွေဖြစ်နေပါတယ်ဒီမန်တင်ပြင်းလာပြီမှာတော့နောက်နေတုံးနောက်ရှိကိုဒေသနိုင်ငံကြီးကြတော့နေရာကွက်မှုကြီးကြတော့အင်းကိုဖြစ်နိုင်ပါသေးတယ်ဒီမှာတော့သုံးရက်စီစဉ်တာမိုးကောင်းပြီးအောင်းဝါဖြစ်တဲ့ကြောင့်လို့ဒီမန်တင်ပြင်းလာပြီမှာတော့ဒီရေကြီးရှမ်းဒေသတွေ ရင်းမျိုးလိုလိုပါတယ
်အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးရေရှမ်းနဲ့တဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရတာကတော့မြန်မာနိုင်ငံမှာသစ်ပင်တွေခုတ်တောင်းတောင်းနေပြုံးတဘာဝပတ်ဝန်းကျင်ပျက်စီးပြီးဂေဟာစနစ်ပြောင်းလဲမှုကြောင့်အရင်းခံဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ကသုံးသပ်ပါတယ်
တခုရှိတာကတော့မိုးနည်းနည်းများလာတဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီဂေဟာစနစ်ကလည်းနည်းနည်းချိုးရင်းတော့လာပါတယ်တတော်တွေပြုံးလာလည်းပါတယ်ဒါကြောင့်နည်းနည်းတော့ပုံမြင်ဒီသားလိုအမျိုးမူးရွာလာပြီဆိုတော့ရေမြုပ်တာတော့မှန်တဲ့အတွက်ခါတိုင်းနေတော့ပုံတည်ထားမှာပေါ့အဲ့ဒါတော့သိကြပါလေနော်
ပြည်သူတွေအနေနဲ့မိုးလေဝသသတင်းတွေကိုစဉ်ဆက်မပြတ်နားဆွင့်နေကြဖို့နဲ့တဘာဝဘေးဒဏ်ကြိုတင်ကာကွယ်ရေးပညာပေးမှုတွေကိုလည်းလေ့လာထားကြဖို့အရေးကြီးတယ်လို့ဒေါက်တာဦးထွန်းလင်းကအကြံပြုပါတယ
်။တကယ်လို့ရာသီဥတုကိုတကယ်နေထိုင်ရင်တော့အကောင်းဆုံးအကြံဉာဏ်ပေးချင်တာတော့အနေနဲ့မိုးလေဝသသတင်းကိုနားထောင်ရပါပေါ့နော်။အဲတခုရှိတာကမိုးလေဝသသတင်းတွေကြီးညာတဲ့ခါမှာတော့ reliable source ကလာတာတော့သတိထားပါပေါ့။ဒီကြိုတင် Facebook တုံးကြလို့ရှိရင် Facebook အကောင့်တွေထဲမှာနော်သိပြီးတော့ဟိုမှာမဟုတ်တဲ့ authorize မဟုတ်တဲ့ဒါမှမဟုတ်လေ reliable မဖြစ်တဲ့ source တွေအများကြီးရောနေတဲ့အတွက်ဒါတော့သတိထားပါပေါ့မုံနေနေရတော့ဒီနေ့ကတော့များမယ်နော်မုံတိုင်းအန္တရာယ်မရှိဘူးစက်ပြမာနာတိမရှိနိုင်ဘူးဒါပေမဲ့မိုးရွာနိုင်တယ်အဲဒီမိုးတုံမိုးကတော့ဒီနေ့ခါတိုင်းနဲ့တော့ခုနပြောတဲ့အတိုင်းနည်းနည်းတော့ပုံများလာတော့မှန်ပါတယ်မိုးတုံနည်းနည်းပိုအကောက်လေးတဲ့ပေါ့နော်အဲ့ဒါလေးတော့သတိထားပါပေါ့
မိုးတက်လေပြင်းတန်နဲ့ရေလွှမ်းမိုးမှုဒံရာသီဥတုဒံဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ဘက်မှာတော့လမ်းမဆက်သွေးရေးပြတ်တောက်မှုကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ဒေသခံဦးအောင်ရက်ကျော်ကပြောပါတယ်
။အဓိကတော့လမ်းမဆက်သွေးအခက်အခဲကအဓိကများတာပေါ့။ဘုံလုံးဟိုဟာအလင်းတွေကပိတ်တော့တယ်လမ်းတွေကျိုးတော့တယ်တတားတွေကျိုး။ဟိုအဲ့ဒါတွေကပထမတစ်ချက်။နောက်တစ်ချက်ကတော့ကျွန်တော်တို့စားဝတ်နေရေးလမ်းမဆက်သွေးပြတ်တော့တယ်ဆိုတော့ပုံပြည့်စီစဉ်မှုကပြတ်တော့တော့စာဝင်နေရေးပိုင်းအစားတောက်ပိုင်းကတော့ဟာရှာပါပြီးဟိုဒုက္ခရောက်တဲ့ပုံမျိုးတော့ပြေးနေရမှာပေါ့
အခုလိုမျိုးပြည်သူတွေသဘာဝဘေးဒဏ်ခံနေရချိန်မှာတော့တပ်ဆိုင်ရာပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီအရေးပေါ်ဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့လည်းရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသာစိန်ကတိုက်တွန်းပါတယ်
အချိန်နဲ့တပြေးညီဒီသဘာဝဘေးဒဏ်ဆိုတာကပြောလို့မရဘူးဒါနဲ့အစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုလုပ်ထားပြီးတော့အစဉ်အဆက်ဖြစ်နေဖို့လိုအပ်တယ်အဲ့လိုမျိုးနောက်နောက်ပြစ်လာပြင်းရင်အစံအပြန်နေသားမှာဆိုလို့ရှိရင်ကျွန်တော်တို့အများကြီးကုညီကိစ္စနိုင်မှာပါဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရကိုဒီအရေးပေါ်ကိစ္စလေးအတွက်ကြိုတင်ပြင်ဆင်လာပါလို့ဒီလိုပဲပြောချင်ပါတယ
်မိုးလေဝသတဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ကတော့ဒေးစင်မိုးလေဝသအခြေအနေနဲ့ထူးခြားဖြစ်စဉ်တွေကိုအချိန်နဲ့တပြေးညီပြည်သူတွေသိအောင်ထုတ်ပြန်ပေးနေပြီးတော့တက်ဆိုင်ရာကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထိုးကပြောပြပါတယ်အခုလိုမျိုးနိုင်ငံတော်ဝန်သဘာဝဘေးဒဏ်ရာသီဥတုထံကြောင့်လူသေဆုံးမှုတွေဖြစ်တဲ့အထိဆူဆူဝါးဝါရင်ဆိုင်နေရချိန်မှာတော့အရေးပေါ်ကုညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးကုညီဆောင်ရွက်ပေးနေကြပေမဲ့လို့ဒေသတချို့မှာလမ်းမဆက်သွေးရေးပြတ်တောက်မှုတွေရှိနေတဲ့အတွက်ကုညီကယ်ဆယ်ရေးအကူအညီတွေကိုအစိုးရဘက်ကတိထက်ပို့ပြီးထိထိရောက်ရောက်ကုညီဆောင်ရွက်ပေးဖို့ဒေသခံတွေဘက်ကတောင်းဆိုနေကြပါတယ်ရှင်
။မဆုမွန်စုစည်းတင်ပြထားတာပါ။ VOA American တန်ရဲ့တင်းနှင်းတွေညနေပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်သတင်းလောမှာတော့ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ချင်းဆန်ခရိုင်အတွင်းကကုန်းလောင်ယုံတစ်ခုမှာမြန်မာနိုင်ငံကိုတင်ပို့မဲ့ဆိုဒီယမ်ဆိုင်ယာနိုက်48တန်ကိုထိုင်းအာဏာပိုင်တွေကဇွန်လ15ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီပစ္စည်းတွေဟာစိတ်ကြွစည်းထုတ်လုပ်ရမှာကုန်ကြမ်းအဖြစ်အသုံးပြုနိုင်တဲ့ပစ္စည်းတွေဖြစ်ထိုင်းအာဏာပိုင်တွေကသတ်မှတ်ထားပြီးစိတ်ကြွစည်းတန်း1000လောက်ထုတ်လုပ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံချင်းရိုင်ပြည်နယ်ထဲက Flat Import and Export Company Limited ကပိုင်ဆိုင်တဲ့ကုန်းလောင်ယုံကိုထိုင်းရေတပ်စစ်တပ်တွေနဲ့မူရစေဝါထိန်းချုပ်ရေးအဖွဲ့တွေချင်းဆန်ပြည်နယ်ကရဲအဏာပိုင်တွေစတဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့ဒီကုမ္ပဏီရဲ့ကုန်းလောင်ယုံထဲမှာတရုတ်နိုင်ငံထုတ် Sodium Cyanide စီပေပါပေါင်း960ကိုတူလောင်ထားတာဖြစ်ပြီးအားလုံးကိုမြန်မာနိုင်ငံဘက်ကိုတင်ပို့ဖို့ဖြစ်တယ်ဆိုတာကုမ္ပဏီတာဝန်ရှိသူတွေကဝန်ခံခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်အခုဖမ်းဆီးလိုက်တဲ့ Sodium Cyanide 48000 kg နဲ့ညီမျှတဲ့ တန်ပေါင်း48တန်ဟာတရားဝင်ဆိုင်ရွက်စာတမ်းတွေနဲ့ရွှေမိုင်းတူဖို့အီလုပ်ငန်းတွေမှာသုံးဖို့ပို့ဆောင်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားကုန်လောင်ရုံမန်နေဂျာနိုင်အတီဆုံကထုတ်ဖော်ဝန်ခံခဲ့ပါတယ်။ထိုင်းမူရစ်ထိန်းချုပ်ရေးတာဝန်ရှိသူတွေကတော့ရွှေတူးတဲ့မိုင်းတွင်းတွေကိုအကြောင်းပြုပြီးစိတ်ကြွစေထုတ်လုပ်တဲ့နေရာမှာကုန်ကျန်းတွေအဖြစ်ဆိုဒီယမ်ဆိုင်ယာနိုက်တွေကိုရောစက်သုံးနေတာစစ်ဆေးတွေ့ရှိခဲ့တာကြောင့်နေဆက်တွေမှာတွေ့ရင်ဖမ်းဆီးဖို့အတွက်ညွှန်ကြားထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေတုန်းကလည်းထိုင်းမြန်မာနယ်ဆက်မဲဆောက်မြို့ချစ်ကြည်ရေးတံခါးကနေမြန်မာနိုင်ငံဘက်မြဝတီဘက်ကိုပြန်မဲ့မြန်မာကားတစ်စီးမှာအခုလိုမျိုးဆိုဒီယမ်ဆိုင်ယာနိုက်စီပေပါတွေတွေ့ရှိတဲ့အတွက်ဒီပစ္စည်းတွေနဲ့ပတ်သက်တဲ့မြန်မာတွေကထိုင်းတွေကိုပါဖမ်းဆီးရေးယူခဲ့ပါတယ်။အခုဆိုဒီယမ်ဆိုင်ယာနိုက်ဓာတုဆေး48တန်ဟာစိတ်ကြွဆေးပြားပေါင်းတန်းတစ်ထောင်လောက်ထုတ်လုပ်နိုင်တယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာတော့ရေးသားနေပါတယ်ရှင်။
VOA သတင်းတောင်မိုင်းအေးမှသတင်းပေးပို့ထားတာပါအခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဗုဒ္ဓဟူးနေ့ကစတင်ဖွင့်လှစ်တဲ့၄ကြိမ်မြောက်နှစ်ပတ်လည်အာရှ Electronic ကုန်ပစ္စည်းအယောင်းပြပွဲမှာပြသထားတဲ့ပစ္စည်းမျိုးစုံနဲ့လာရောက်ကြသူအများအပြားကိုကြည့်ရင်တရုတ်နိုင်ငံဟာ American ပြည်ထောင်စုကိုနည်းပညာပိုင်းအရအမိလိုက်ဖို့ကြိုးစားနေတာအတော်ခရီးပေါက်နေပြီဆိုတာကိုတွေ့နိုင်ပါတယ်American ပြည်ထောင်စု Las Vegas မြို့မှာကျင်းပတဲ့အယောင်းပြပွဲမျိုးနဲ့အလားတူအခု Shanghai မြို့ကပွဲမှာလည်းနောက်ဆုံးပေါ်နည်းပညာသုံး software hardware အမျိုးမျိုးကိုခင်းကျင်းပြသထားပါတယ်။ဒီအကြောင်း George Putik ပေးပို့တဲ့သတင်းလွှာကို Mac Computer ကတင်ပြပေးပါမယ်
။သုံးပတ်မြင်ရုပ်လုံးကြွပုံရိပ်စစ်တွေဖန်တီးတဲ့ VR နည်းပညာသုံးစိတ်လှုပ်ရှားစရာ game ကစားနည်းတွေ၊ရေရောကင်မရာထိန်းချုပ်ကိရိယာတွေနဲ့အနာဂတ်မှာတွေ့လာရမယ့် scooter စက်ဘီးတွေကိုကြည့်ခြင်းနဲ့ဆိုရင်တော့2018အာရှ Electronic ကုန်ပစ္စည်းအယောင်းပြပွဲမှာထွေနိုင်ပါတယ်။ဒီနှစ်ပွဲမှာတော့အာရှဒေသတဝန်းကအသေးစားပုဂ္ဂလိကကုမ္ပဏီတွေရဲ့ဖန်တီးမှုသစ်တွေပိုပြီးပါဝင်လာတယ်လို့ American အခြေစိုက်နည်းပညာရောင်းချမှုအဖွဲ့ Consumer Technology Association ကဒီပွဲကိုစီစဉ်သူတွေကပြောပါတယ
်။ We have a huge startup area. Over 100 different startups. That's up 33% over last year.
နည်းပညာလုပ်ငန်းသစ်တွေအများပြားပါတယ်။တရာကျော်လောက်ရှိပါတယ်။ပြီးခဲ့တဲ့နှစ်ကထက်33%ရာခိုင်နှုန်းပိုများလာတာပါ။ဒါတွေဟာတရုတ်နိုင်ငံကကြီးမဟုတ်ပါဘူး။တခြားနိုင်ငံအများပြားကနေပြီးတော့ဒီပြောင်းလဲမှာလာရောက်ခင်းချင်းပြတာတာပါ
။ Consumer Technology Association CTA ဥက္ကဋ္ဌ Gary Shapiro ပြောသွားတာပါ။ဒီနည်းပညာသုံးပစ္စည်းတွေအားလုံးကလူတွေရဲ့ဘဝတွေကိုပိုးပြီးတော့လွယ်ကူအောင်လုပ်ပေးတာပါ။ပိုင်ရှင်ရဲ့နောက်မှာကပ်ပြီးတော့သူ့ဘာသာသွားနိုင်တဲ့မော်တာဆက်သုံးခီးဆောင်အိတ်ကနေကပြဖြော်ပြတဲ့ဆက်ရုပ်တွေအထိနည်းပညာဖန်တီးမှုတွေကိုတွေ့ရမှာပါ။ဒါပေမဲ့ဒီလိုပစ္စည်းတွေကိုအာရှကလူတွေငွေကုန်ကြေးကျခံပြီးဝယ်ယူလာဖို့အတွက်ကိုတော့အတော်လေးဆွဲဆောင်ရလိမ့်ဦးမယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်
။ If they are just coming out with novelty, you know, items where just attract some consumers for a short period of time.
ဝယ်ယူသူတချို့ကပဲခဏတာဆွဲဆောင်နိုင်တဲ့စမ်းစမ်းပြားပြားပစ္စည်းတွေဆိုရင်တော့ဖန်တီးသူတွေအနေနဲ့ရေရှည်ဆွဲဆောင်နိုင်အောင်ဘယ်လိုလုပ်မလဲပြန်စဉ်းစားရပါလိမ့်မယ်
။နည်းပညာဈေးကွက်ကိုလေ့လာတဲ့ Catalyst အဖွဲ့ကအကြီးတန်းလေ့လာတုံသက်သူဂျေဆင်လို့ပြောသွားတာပါ။Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာသုံးပစ္စည်းတွေကိုပြသထားတဲ့အပိုင်းမှာတော့အလိုအလျောက်မောင်းနေနိုင်တဲ့ကားတွေကိုအထူးကတွေ့ရမှာပ
ါ Up 25% over last year as we have major car companies coming we're seeing
ကကုမ္ပဏီကြီးတွေလည်းဒီနှစ်ပြပွဲကိုလာကြတာကြောင့်မနစ်ကတည်းကထုတ်ကုန်25ရာခိုင်နှုန်းပိုများပါတယ်ဒီနေရာမှာကားကုမ္ပဏီကြီးနှစ်ခုထက်မနစ်ကကားသစ်တွေကိုမိတ်ဆက်ထားတာကိုတွေ့နိုင်ပါတယ
်ဝယ်ဆောင်မှုပေးတဲ့ဆက်ရုပ်တွေကိုတော့လူတွေကလေစိတ်တွေဟိုတယ်တွေနဲ့ပြတိုက်တွေမှာလည်းအရင်ကတွေ့ဖူးထားတာမို့ဒီနေရာမှာသိပ်ပြီးတော့စိတ်ဝင်စားကြတာမရှိတော့ပါဘူး။ဒါပေမဲ့လည်းစမတ်ဖုန်းလိုအစစ်မြစ်နည်းပညာသုံးဖုန်းတွေကတော့လူတိုင်းအတွက်အသုံးဝင်တဲ့ပစ္စည်းဖြစ်တာမို့စိတ်ဝင်စားမှုလည်းများပါတယ်။ဒီလိုနည်းပညာသုံးပစ္စည်းအမျိုးမျိုးပြသထားတဲ့2018အာရှ Electronic ကုန်ပစ္စည်းအယောင်းပြပွဲကိုတော့ဒီနေ့တောက်ကြနေ့အထိခင်းချင်းပြသထားတာဖြစ်ပါရဲ့ရှင်
။ Mac Computer ပါရှင်။ View American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားရမှာကတော့ American ပြည်အောင်စု New York အစိုးရ Main ကလေးကျောင်းတစ်ကျောင်းမှာကျောင်းသူတွေကိုအကနဲ့ပေါင်းဆက်နိုင်တဲ့သိပ္ပံနည်းပညာ Engineer နဲ့သင်္ချာပညာတွေကိုများများသင်ယူစေဖို့လှုံ့ဆော်နေပါတယ် American မျိုးသားသိပ္ပံ Foundation ကအချက်လက်တွေအရတက္ကသိုလ်ပညာသင်ကြားရာမှာအမျိုးသမီးအရေအတွက်ဟာတဝက်လောက်ပဲရှိပေမဲ့သိပ္ပံနဲ့ Engineer အလုပ်တွေမှာအမျိုးသမီးတွေဟာ30ရာခိုင်နှုန်းလောက်ပဲရှိတယ်လို့ဆိုပါတယ်VOA သတင်းတောက် Maria Madialo သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပေးပါမယ်
။ဒီ main ကလေးအကအဖွဲ့ဟာတာမန်တော့မဟုတ်ပါဘူး။သိပ္ပံနည်းပညာ engineer နဲ့သင်္ချာပညာရပ်တွေကိုအကနဲ့ပေါင်းစပ်ပြီးလှုပ်ဆောင်နေတာပါ။
our purpose is to bring more.
Tomorrow ရဲ့ UI ချက်ကတော့မိန်ကလေးတွေများများဤပညာသင်ယူဖို့ဖြစ်ပြီးတော့အဲ့လိုသင်ရတာပြောဖို့ကောင်းတယ်မိန်ကလေးတွေလည်းလုံနိုင်တယ်ဆိုတာကိုပြချင်ပါတယ်။
ကျောင်းအကဆရာမ Andrea Chavez ကအခုလိုအကအဖွဲဖြစ်လာအောင်ကတဲ့သူတွေနဲ့ကွန်ပျူတာကုတ်ရေးတဲ့သူတွေကိုတွဲပေးလိုက်တာပါ
။ Everything is made by the girls.
ဒါတွေအားလုံးမိန်ကလေးတွေဖန်တီးတာပါ။ကွန်ပျူတာကုတ်တွေကိုလည်းမိန်ကလေးတွေရေးတာပါ။အစိတ်အပိုင်းတွေလည်းအများကြီးရှိပါတယ်။အခုကြည့်လိုက်ရင်တော့အယမ်းလှပါတယ်
။အခုမှကွန်ပျူတာကုတ်ရေးနည်းသင်ထားတဲ့အသက်15နှစ်အရွယ် Marie Knox ကအသိဉာဏ်ပွင့်သွားတယ်လို့ပြောပါတယ
်။
ကျွန်မကနည်းပညာကိုသိစိတ်ဝင်စားပါဘူး။ဒါပေမဲ့တက်မြောက်သွားတဲ့အချိန်မှာတော့အယမ်းသဘောကျပါတယ
်။အသက်18နှစ်အရွယ်ဒန်နီယာနန်ဂျင်းကလည်းကားဆက်ရုပ်ကလေးကိုဖျော်ဖြေရေးအတွက်ဖန်တီးခဲ့တာပါ။ကွန်ပျူတာကုတ်ရေးနည်းကျောင်းမှသင်ပြီးတဲ့နောက်အင်ဂျင်နီယာဖြစ်ချင်လာတယ်လို့သူကပြောပါတယ
်။ It's not going to be hard unless you make it hard for yourself.
ကိုဘသားကိုခက်ခဲအောင်မလုပ်ရင်ဒါကတိတ်မခက်ပါဘူး။ဒီဟာကကျမအနာဂတ်မှာဒါမျိုးလုပ်ချင်တယ်လို့ဆုံးဖြတ်လိုက်ပါတယ်။မလုပ်နိုင်ဘူးလို့ထင်တဲ့ main key တွေကိုလုပ်နိုင်ပါတယ်လို့ပြောချင်ပါတယ်
။အသက်12နှစ်အရွယ်အကြောင်းသူ Nico Rodriguez ကလည်းစိန်ခေါ်မှုတွေကိုသဘောကျတယ်လို့ပြောပါတယ
်။ For I like finding solutions for whenever I like run into a problem which I ran into.
ပြဿနာတက်ပြီဆိုရင်အဖြေရှာရတာပြောပါတယ်။ဒီလုံးမှာပြဿနာတွေအများကြီးတက်ပါတယ်။အဲ့လိုဖြစ်တိုင်းအဖြေရှာဖြေရှင်းရတာလုပ်ပါတယ်
။ဒီနှစ်ကပြမဲ့ဇလန်းက Digital အကားလိုနာမည်ပေးထားပြီးတငယ်ချင်း၃ယောက်ဗီဒီယိုဂိမ်းထဲမှာပိတ်မိနေတဲ့ပုံစံမျိုးဖန်တီးထားတာပါ။ဆက်ရုပ်တွေ Hoverboard စီးတဲ့အကသမားတွေပါဝင်ပြီးတော့ဂီတတန်နဲ့ကောက်ွက်တွေကိုကွန်ပျူတာကုတ်နဲ့စီးချက်ညီအောင်ဖန်တီးထားတာပါ။၆တန်းကလေးကကွန်ပျူတာကုတ်ရေးတာကိုကျောင်းမှာသင်ကြားပေးတာဖြစ်ပြီးတော့နောက်ထပ်ဘာသာစကားတစ်ခုကိုသင်ပေးတာ ਨੇ တူတယ်လို့ Chavez ကပြောပါတယ်ခင်ဗျာ
ကိုငင်းညံ့ပါရှင်တနင်္ဂနွေညနေချင်းညနေခင်းအစီအစဉ်အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်လေပြားကန်းလွန်ခန်းနေပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းအခြေချသူတွေကိုကဲတင်လာခဲ့တဲ့နေစည်းမချာဆရာဝန်များအဖွဲ့ရဲ့ Aquarius တင်မော့ကိုအီတလီနဲ့ Malta နိုင်ငံတို့မှကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့ Spain နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။ရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့တင်ပေါ်နဲ့အတူအီတလီရေရင်နှစ်ဆင့်လဲလိုက်ပါလာပါတယ်။ Aquarius တင်မော့မှာလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ဒက်တီလိုတင်မော့ကတော့ဒီကနေ့အစောပိုင်းမှာဆက်ရောက်ပါတယ်။အိုရီအိုနီတင်မော့ကတော့ဒီနေ့နှောင်းပိုင်းမှာရောက်လာပွဲရှိနေပါတယ်။ရွှေပြောင်းအခြေချသူတွေကတော့စိုးရိမ်ပူပန်ပြီးပင်ပန်းနွမ်းနယ်နေကြတယ်လို့လည်းဆရာဝန်တွေကပြောဆိုထားပါတယ်။အာဖဂန်နစ္စတန်ရှစ်ဘက်ချက်မှာမနစ်စနေနေ့တုန်းကအသေးကံပုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပါတယ်။မွတ်စလင်တို့ရဲ့ကျဲဤနှစ်ပွဲတော်အတွင်းနှစ်ဖက်အပြန်အလှန်ယာယီသဘောအပြစ်ခတ်ရဆက်ရေးယူထားတာကိုပျော်ပါပြီးပွဲချင်းပနေကြတဲ့အစိုးရစစ်သားတွေတာလီဘန်တပုံတွေနဲ့အရက်သားတွေရှိရာလူအုပ်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာပါ IS အဖွဲ့ကသူ့လက်ချက်ဖြစ်တယ်လို့ကြေညာပါတယ်တည်ဆုံးခဲ့ရတဲ့အထက်မှာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေတာလီဘန်တပုံတွေနဲ့အရက်သားတွေပါဝင်တယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေက VOA ကိုပြောပါတယ်ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့ဒီကနေ့ကစားမဲ့အုပ်စုပွဲတွေမှာတော့အုပ်စု E ကော့စတာရီကာနဲ့ဆာဗီယာအုပ်စု F မှာတော့ဂျာမနီနဲ့မက္ဆီကိုအုပ်စု E ဘရာဇီးလ်နဲ့ဆွစ်ဇာလန်တို့ကစားကြမှာပါကော့စတာရီကာနဲ့ဆာဗီယာပွဲကမြန်မာစံတော်ချိန်ညနေ6နာရီခွဲမှာစပါမယ်လက်ရှိကမ္ဘာဖလားချန်ပီယံဂျာမနီနဲ့မက္ဆီကိုပွဲကတော့ည9နာရီခွဲမှာစမှာဖြစ်ပြီးဘရာဇီးလ်နဲ့ဆွစ်ဇာလန်ကတကောင်ကျော်7နာရီခွဲမှာစတင်ကစားမှာဖြစ်ပါလိမ့်ရှင်
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voltage Zone ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25ရုပ်ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမအမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.